သမရဦးထင်ကျော်ရဲ့သတင်းတပတ်နှိပါကြတရုတ်နိုင်ငံခီးစဉ်ကိုဒီသတင်းပတ်အတွင်းမှာစတင်မှုရှိပါတယ်။တရုတ်သမရနဲ့တွေ့ဆုံဆွေးနွေးမဲ့သမရရဲ့ခီးစဉ်အတွင်းမှာတော့နိုင်ငံရေးနဲ့နှစ်နိုင်ငံဆက်ဆံရေးစီးပွားရေးကုန်သွယ်ရေးနဲ့အခြေခံအဆောက်အဦဆောက်လုပ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်တယ်လို့သိရပါတယ်။အကြောင်းစုံကိုမတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
သမရဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်ကလာမယ့်ဇာတာပတိနေ့မှာစတင်မှာဖြစ်ပြီး6ရက်ကြာမြင့်မှာဖြစ်ပါတယ်။ခီးစဉ်အတွင်းမြို့တော်ဘေကျင်းအပါအဝင်စီးပွားရေးမြို့တွေမြန်မာနယ်စပ်ယူနန်ပြည်နယ်ဘက်ကိုပါသမရဦးထင်ကျော်သွားရောက်မှာဖြစ်ပြီးအာဏာပိုင်တို့နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။သမရဦးထင်ကျော်ရဲ့တရုတ်ခီးစဉ်နဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစောထေးကအခုလိုပြောပါတယ
်။တရုတ်ခီးစဉ်ကတော့ကျွန်တော်တို့ဒီလ6ရက်နေ့ကနေ17ရက်နေ့ထိကြောင်းမှာဖြစ်ပါ
။ဟုတ်ကဲ့ပါ။
ဒါနဲ့ကကျွန်တော်တို့တရုတ်သမရအပါဝင်ပေါ့နော်။ကျန်တဲ့ဒီနယ်အုပ်ချုပ်မှုကိုကျန်တဲ့ဒေသအကြီးအကဲတွေနဲ့ပြည်မှာဆက်တာ။ပါမယ့်နေရာတွေကကျွန်တော်တို့ရှီယန်။ရှီယန်ရောက်ပါမယ်။နောက်စီချွန်ဒီနယ်ရောက်ပါမယ်။နောက်ရှန်ဟိုင်းရောက်ပါမယ်။နောက်ဟန်ဂျိုးရောက်ပါမယ်။နောက်ပီကင်းမှာဟိုနဲ့ဟိုသမရနဲ့တွေ့ပါမယ်။နောက်ကျွန်တော်တို့ကုမင်းတွေ့ပါမယ်။ကုမင်းကဂျူနန်စီနဲ့တာဝန်ရှိသူတွေနဲ့တွေ့မှာဖြစ်ပါမယ်
။သမရဦးထင်ကျော်ရဲ့ခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ဆွေစီးပွားရေးဝန်ကြီးဒေါက်တာတန်းမြင့်စားလို့ရေးဝန်ကြီးဦးဝင်းခိုင်နဲ့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်တို့လိုက်ပါသွားမှာဖြစ်ပါတယ်။ခီးစဉ်အတွင်းအဓိကဆွေးနွေးမယ့်အကြောင်းအရာတွေကိုလည်းဥစော်ထေးကအခုလိုပြောပါတယ်
။အဓိကတော့ဟိုစီးပွားရေးနဲ့ဆက်စပ်တာစီးပွားရေးဆိုရင်တော့ကျွန်တော်ကုန်ကွယ်မှုတွေပါမယ်လို့ပါသွားတဲ့ဝန်ကြီးတွေအနေနဲ့ကြည့်လိုက်။နောက်အခြေခံဆောက်အုံပိုင်းတွေဆောက်လို့ရပါတယ်။နောက်ရောင်းလို့ဝန်ကြီးဥစော်တင်တွေကတော့နိုင်ငံဆက်ဆံရေးနဲ့နိုင်ငံရေးကိစ္စဆက်မှာပေါ့။ဘေးစိတ်ကတော့ကျွန်တော်တို့ကခီးစဉ်သွားတဲ့အချိန်မှာထုတ်ပြန်ပေးမှာဆက်ပါတယ်။
ခီးစဉ်အတွင်းမှာတိုက်ပွဲတွေနဲ့မတိမငိဖြစ်နေတဲ့မြန်မာနယ်စပ်နဲ့ကပ်နေတဲ့ယူနန်ပြည်နယ်ကုမင်းမြို့ကိုလည်းသွားရောက်မှာဖြစ်ပါတယ်။ကုမင်းမြို့မှာတော့ယူနန်ပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာပါ။တရုတ်မြန်မာဆက်ဆံရေးလေးလာသူဒေါက်တာလှကျော်စောကတော့တရုတ်ဘက်မှာခိုးလုံနေတဲ့ဆစ်ဆောင်ဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စနှစ်ဖက်တို့ဆွေးနွေးကြမယ်လို့ယူဆပါတယ်
။ခုသူတို့ယူနန်ပြည်နယ်မှာကသူတို့ကဝင်တော့ဝင်ပိုးကြီးဖြစ်နေတာ哦เนาะ။ဟိုကိုကန့်ကိစ္စကနေပြီးလူတွေပေါင်းနဲ့ချီပြီးတော့2000ကျော်3000လောက်သူတို့နိုင်ငံနဲ့ရောက်နေအခုထိမပြောင်းနိုင်ကြသေးဘူးလေတချို့လဲဆိုရင်မျိုးတွေအိမ်တွေပြောင်းနေတယ်ပါတယ်လို့တော့ကြားတယ်သို့တော့အများစုကြီးကတရုတ်ဆိုးရွားပဲထောက်ပတ်ထားရတာဖြစ်တော့ဒါတွေပြန်ပို့ဖို့ကိစ္စတွေပါတယ်ဆွေးနွေးလိမ့်မယ်ထင်တယ်ယူနန်ပြည်နယ်ကတာဝန်ခံပြီးလက်ခံထားရတာဖြစ်တာဟုတ်
တရုတ်နိုင်ငံတွင်လာမယ့်လတွေအတွင်းကျင်းပဖို့ရှိနေတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့တရုတ်တို့ကြားကျင်းပမယ့်ညီလာခံအကျိုးပြင်ဆင်မှုလည်းဖြစ်နိုင်တယ်လို့ဒေါက်တာလှကျော်စောကပြောပါတယ်။လူတို့ရဲ့စန့်ကျင်ဆန္ဒပြမှုကြောင့်အရင်သမရဦးသိန်းစိန်လက်ထက်ကဆိုင်းငံ့ထားတဲ့ကချင်ပြည်နယ်ကမြစ်ဆုံဆဲတဲ့အရေးဆွေးနွေးဖို့ရှိမှရှိဆိုတာကိုတော့မြန်မာဆိုရဘက်ကတိတိကျကျမပြောပြမယ်လို့တရုတ်ဘက်ကမြစ်ဆုံဆဲစီမံကိန်းကိုလုံးဝလက်လွတ်လိုက်တဲ့အနေအထားမရှိသေးဘူးလို့တော့သုံးသပ်သူတို့ကပြောဆိုကြပါတယ်ရှင်။